မေရိကန်မော်တော်ကားလုပ်ငန်းကြီးတုံးကအလုပ်သမား13,000လောက်ဟာဒီကနေ့တောက်ကြန်နေ့9ချိန်ကစပြီးတပိတ်မောက်ဆန္ဒပြနေကြပါတယ် General Motor GM Ford နဲ့ Chrysler ကားကုမ္ပဏီရဲ့မိခင် Stellantis ကုမ္ပဏီတွေကလုပ်ငန်း권အကျိုးခံစား권နဲ့ကုမ္ပဏီအကြီးအကဲတွေနဲ့အလုပ်သမားသတ်မှတ်ကခေါင်းဆောင်တွေအကြားနောက်ဆုံးသတ်မှတ်ချိန်အထိသဘောတူညီမှုမရတာကြောင့်ခုလိုအလုပ်သမားတွေတပိတ်မောက်နေကြတာဖြစ်ပါတယ်အလုပ်သမားတွေရဲ့သဘောထားနဲ့ပတ်သက်လို့ကားဆက်ယုံလုပ်သားများသတ်မှတ်က UWA ဥက္ကဋ္ဌ Jesse Ramirez ကအခုလိုပြောကြားခဲ့ပါတယ
် It's a long time coming our members are owed what they gave up during the bankruptcies we gave up
ကုမ္ပဏီတွေစီးပွားကြတဲ့အချိန်ကအလုပ်သမားတွေအနစ်နာခံခဲ့ကြပါတယ်လုပ်အားကနေထိုင်စားဈေးအတွက်အပိုဆောင်ပေးတာပြင်ဆင်အတွက်စုဆောင်းငွေစတာတွေလည်းမယူခဲ့ကြပါဘူးဒါပေမဲ့လည်းအကျိုးခံစား권နဲ့ပတ်သက်ပြီးခွဲခြားသတ်မှတ်တယ်ဆိုရင်တော့အခုချိန်မှာအများဆုံးများစွာရရှိနေတဲ့ကုမ္ပဏီပြိုလဲမသွားအောင်တစ်ချိန်ကဝိုင်းဝန်းကြားကန်ပေးခဲ့ကြတဲ့ကုမ္ပဏီအတွက်အနစ်နာခံခဲ့ကြတဲ့ကျွန်တော်တို့အလုပ်သမားတွေအနေနဲ့ရရှိအကျိုးခံစား권ရရှိရေးအတွက်တောင်းဆိုရမယ့်အချိန်ကျလာပါပြီလို့သူကပြောသွားတာဖြစ်ပါတယ်ဆန္ဒပြကားဆိုင်ဝန်ထမ်းတွေကိုလင်းနစ်အတွင်းလှစာ40ရာခိုင်နှုန်းနီးပါးတိုးပေးဖို့တမကဘက်ကတောင်းဆိုနေတာဖြစ်ပါတယ် GM ကုမ္ပဏီကတော့ UAW တမကဝန်တွေကိုလှစာ20ရာခိုင်နှုန်းတိုးပေးမယ်လို့ကန့်လန့်ခဲ့ပေမဲ့လက်မခံဘဲတပိတ်မောက်နေကြတာပါဓာတ်ဆီနဲ့ဒီဇယ်သုံးထရက်ကားတွေကရရှိတဲ့အကျိုးအမြတ်တွေကနေအလုပ်သမားတွေအတွက်လှူအားကပိုပေးဖို့လျှက်စစ်သုံးကားတွေထုတ်လုပ်လာချိန်မှာလက်ရှိလှူသားတွေအလုပ်ကင်ဆက်ရရှိဖို့အလုတ်သမားတမကဘက်ကတောင်းဆိုထားတာဖြစ်ပါတယ်အများဆုံးများစွာရရှိတဲ့မော်တော်ကားတွေထုတ်လုပ်နေတဲ့မီရှိဂန်ပြည်နယ်ဝေးမြို့က Ford မော်တော်ကားစက်ရုံ Missouri ပြည်နယ် Wentzville မြို့က GM ကားစက်ရုံ Ohio ပြည်နယ် Toledo မြို့က Jeep စက်ရုံပစ္စည်းအပိုင်းအစတွေတက်ဆင်တဲ့လုပ်ငန်းတွေကနေအလုတ်သမားတွေဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျ